โอเคดร.มิ้นครับเนี่ยเราမြန်မာနိုင်ငံမှာဒီဆေးပညာရှင်တွေအထူးသဖြင့်ဆရာဝန်တွေအနေနဲ့ပေါ့ဆရာเนาะဒီကိုချင်းတရားရာအရေးပါမှုအနေထားဘယ်လိုမျိုးဒီဖြစ်နေတဲ့အနေထားတွေရှိလဲဆရာ
မီဒီယာတွေရဲ့ဆောင်မတိရှင်မှုရှားဆရာဝန်လောကထဲမှာဖြစ်နေတဲ့အမှားတွေပေါ့ဆရာဝန်ရဲ့ခြင်းကိုရောရဲမှုတွေဟာလူလူကြားထဲမှာအများကြီးခက်စားနေတယ်ပေါ့ဘာလို့ဆရာဝန်အငြင်းကြီးရတယ်ဆရာဝန်လောကမှာကြောက်လာတယ်သူတို့ကြည့်ကြတာဆရာဝန်နဲ့လူနာဆက်ဆံရာစတင်ပြီးတော့ပြပြားစားပြလာတယ်ကိုရောလို့အလေးစားမခံရတော့ပေါ့ကိုယ်တော်ဆရာအောင်ဆိုအကုန်လုံးပြီးပေါ်လာတယ်အခုဆရာကငါ့ကိုမဟုတ်တာတွေနဲ့လုပ်လိုက်လားမှန်မှန်တကန်စီးရီမှာပြီးရလားဒီနာရဲ့တန်လင်းရတယ်လားဆိုတော့ဆရာအောင်နေဘက်ကလည်းဒီလူကငါတခုညာမှားရင်မီဒီယာမှာသာပြောမလားငါများအရေးယူတော့မလားအဲ့လိုတန်များတွေဖြစ်လာကြတယ်အဲ့တော့စိတ်မကြသေးခင်ကမှကြောင့်ဆရာအောင်တင်းမှာပြန်ရင်းတခုပြေးလိုက်ပါတယ်အဲ့ဒီပြန်ရင်းရဲ့နာမည်ကတော့စီလောကစီမံခံခွဲမှုနဲ့လူသားဝါဒစီပညာဆိုပြီးတော့ဒီရဲ့ချက်ကတော့ဆရာအောင်နေဟာလူနာကိုလူသားဆန်ဆန်မြင်ဖို့ကိုရတာတရားတွေထားတာပေါ့ဗျာလူနာခံစားနေရကိုကိုယ်တိုင်ခံစားနေရတယ်မြန်မြန်သက်သာအောင်လုပ်ပေးမယ်အဲ့လိုပေါ့ first do no harm ဆိုတာဆရာတော်ရဲ့ကြောက်ချက်မှာရှိပါတယ်ကိုလူနာရောဂါမသက်သာရင်ဒီပါစေခံစားမှုတွေမသာပါလိမ့်မယ်ဆရာတော်စီလာပြီးတော့မှသူတွေမကြည့်မနဲ့ဖြစ်သွားတာတွေဆေးရုံတွေမှာလည်းဖြစ်တယ်စီကံတွေမှာလည်းဖြစ်တယ်အထူးကူတွေမှာလည်းဖြစ်တယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီခါကျတော့အဲ့ဒီအခုဖြစ်တဲ့ဒီအဓိကပြဿနာလေးတွေကိုနည်းနည်းဥပမာသဘောမျိုးပေါ့ဆရာရယ်စပြီးတော့ရှင်းပြပေးပါလား
မိတ္တနေရဆိုလို့ရှိရင်ဂျာနယ်တစ်ခုထဲမှာပေါ့ကျွန်တော်ဖတ်ရတာပေါ့နော်လူနာတယောက်ကတိုက်ခွဲပြီးတော့ချုပ်ကျိုးကြီးပေါ့အခုလိုက်ကြံခဲ့တယ်ပြီးတင်တာဖြစ်တယ်ပြန်ပြီးဆွတ်ထုတ်ရတယ်နော်တခုပဲဒီလူနာဟာအသက်အန္တရာယ်ဆွေးရပြီးဆိုပြီးတော့ကောင်းနေနေကြီးနဲ့ဟိုးအရင်နှစ်နှစ်သုံးနှစ်လောက်ကလည်းဒီလိုပဲခလီမာလေးတယောက်ကိုဗမုခဆောင်ကြီးတယောက်ကဦးတက်ရောင်နေဆိုပြီးခွဲလိုက်တာဒီခလီကတည်ရွားတယ်တည်ပြီးမှတည်ရာကဒီခလီကပြည်လုံးတူရောလည်းဖြစ်နေအဲ့လိုမျိုးတွေပေါ့လေအဲ့တော့ဒီပြင်းနေဒီပြင်းရာလည်းကျားရီမှာဟိုးလေးကြောပါတယ်တကယ်ဆေးဥမှာဖြစ်ဦးတက်ကိုနှစ်ခါခွင့်ရတာလေဆိုတော့ဆရာောင်းနေဘက်ကလည်းငါတို့များဒုက္ခပြီးတော့မလားဘောအဲ့လောက်ထိအတိုင်းသာဖြစ်တော့ဆရာောင်းအသိဉာဏ်နဲ့ဆရာောင်းတွေကိုကာကွယ်ဖို့သင်ဖွဲ့ဖို့လိုမယ်ဒီဘောင်မှာပြင်ဆင်လာတဲ့အထူးရှိတယ်တခါလူနာတွေဘက်ကကြာရင်တော့သူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံရတယ်ဘာလို့ကဘာမှမပြီးပတ်စံမဲ့ပြီးလိုက်ရတယ်ဆရာောင်းကဘာမှမရှင်းပြနိုင်ဘူးရှင်းပြဖို့လည်းရှင်းမပေးဘူးညီကုန်းသုံးကုန်းနဲ့ပုံမမေးရဘူးအဲကျွန်မဘာမှလည်းမသိဘူးကျွန်မကမိသီးမျိုးကမလားမိသီးမျိုးကမှကြောက်ပြီးတော့ထွက်ပြေးတယ်တော့ဆရာအောင်ခေါ်တော့ endoscope နဲ့အစာရင်းကိုကြည့်ရပါဗျာဒါလူနာရဲ့ဘာပြောလို့မိသီးမျိုးလဲအဲ့မိသီးကမိကောင်းအောင်ရှိတယ်ဒီမိသီးမျိုးကိုသေပါမယ်အဲ့လိုမျိုးအစွမ်းရနေတဲ့သူရောက်ပြီးညာနေကြတာဆရာအောင်တွေကရှင်းလင်းတင်ပြတာတွေနဲတာပေါ့လူနာဘက်ကလည်းအကြောက်ဆုံးတဲ့ဓာတ်တွေဖြစ်တာပေါ့ဆိုတော့ဆရာအောင်တွေကအချိန်လူနာကိုပို့ပေးပါရှင်းပြပေးပါနောက်တချို့ဆရာအောင်တွေကြတော့လေဝေမျက်တာပေါ့ဗျာကိုစီရမတမျိုးဆက်ဆံနေအပြင်စီရကတမျိုးဆက်ဆံနေနောက်ခွဲစိတ်ကိုတကူငွေကြီးချူတောင်းနေနောက်လူနာရုံညတ်တဲ့ကြီးမှလာပြီးတော့ရောင်းနေလူနာတွေအိတ်ရှိန်မှာနှိုးရတယ်ဆံကိုပျော်တာမရဘူးတခါဆံကိုကျွန်တော်ပြင်ပလူနာဌာနမှာတနာရီမှာဒီလာမယ်ဆိုတော့ဆက်နနာရီကသွားဆောင်နေတာဆံကြီးက9နာရီမှလာတယ်ဆိုတော့ဒါရီကလူနာတွေကိုကျွန်တော်တို့ဆံတွေဘက်ကလေးစားတာမျိုးမပြဘူးအဲ့ဒါတွေကလည်းတကယ်အမှန်ဖြစ်ပြနေတာ
ဟုတ်ကဲ့ဆရာ
ဟုတ်ကဲ့ရွေးချက်ကလည်
းခုလိုဒီဆရာဘုန်းနဲ့လူနာကြားဆက်ဆံရေးပြပြပြီးတော့နှစ်ဖက်ပေါ့နော်အပြန်အလှန်တန်တရာရှိလာဆိုရင်လာတယ်ပြဿနာတွေကိုခုနဆရာပြောတဲ့ဆရာဝန်တွေဘက်ကနေပြီးတော့ဒီအချိန်ပေးပြီးတော့ရှင်းပြတာအပြင်ပေါ့ဆရာနော်တခြားဘလို့နည်းတွေနဲ့ကိုရှင်းလို့ရနိုင်လဲဆရာ
ဒီကတော့ကိုယ့်ရဲ့အတတ်ပညာကိုလည်းမောင်ပဲမကျူးပါနဲ့ဆရာအောင်ဆက်တက်တယ်ဆိုတာလူတွေကသိပြီးသားပါဒါကိုကျွန်တော်တို့တမားကုန်ပြပြီးတော့ငါတက်တယ်ငါသိတယ်မင်းဘာမှပြန်လို့မရငါလိကလုတ်ဆိုတဲ့လူနာရဲ့အဖေလိုပဲနေရနေနေပြီးတော့ကြောက်ကြနေတာဒီကျင်စိုးတွေကတော့ဖောက်ခဲ့ပြရမယ်ပြောအဓိကလူနာကိုအလေးထားပြီးတော့လူနာရွေးချယ်နိုင်တာတွေပေးရမယ်။ခမည်းယောဂါကတော့ဓာရီဓာရီဒီနေရာမှာဒီလိုလေးခုနေတယ်ဒီနေရာမှာဓာရှိတယ်အဲ့ဒါကုသတဲ့ကဓာရီရှိတယ်။ဒါပေမဲ့ဒီလိုမကုသရင်ဓာရီဖြစ်မလဲ။နောက်ဆက်တဲ့ဓာရီဖြစ်လာနိုင်တယ်လေ။အဲ့တော့ဒီနာကဓာကိုမကုသရဘူးဆိုတော့ဓာကင်ရမယ်မကင်ရင်ဘူးလို့ပြောရတဲ့လူနာမျိုးတို့ဆိုရင်ဓာမကင်ရတော့ဓာရီဖြစ်နိုင်တဲ့လူနာကိုရှင်းပြရမယ်။ဒါကရှင်းပြရတဲ့ဓာကင်ပဲနဲ့ကုသနိုင်တဲ့နီလာကဓာရီဓာရီရှိပါလေတယ်။လူနာရွေးချယ်ပါလေ။လူနာကိုယ်တိုင်ရွေးချယ်ခြင်းအားဖြင့်ကျွန်တော်တို့ကတာဝန်ယူမှုကိုလူနာလည်းပါတယ်ဆရာဝန်လည်းပါတယ်ပေါ့အဲ့တော့ကျွန်တော်အဲ့တာဝန်ပို့တဲ့လူနာကိုကျွန်တော်က information အပြည့်ပေးရမယ် inform consent ကိုခေါ်လာပေါ့ကျွန်တော်ဒီကြည့်ဝင်စကားနဲ့ဆိုလို့ရှိရင် information မပေးဘဲနဲ့ဒီနေရာမှာလက်မှတ်ထိုးသဘောတူကြောင်းရေးတာပြီးရင်ခွဲစိတ်တာအဲ့ဒါလေကျွန်တော်တို့က inform consent မဟုတ်ပါဘူးအဲ့တော့လူနာကိုယ်ကနားလေပြီးတော့မှကျွန်တော်လက်ခံတယ်ဒီခွဲစိတ်တဲ့ဒီနားဟာလေးကိုဒီလိုနှလုံးမလားဖျက်လိုက်မယ်ဆိုတော့ကျွန်တော်ပြီးတယ်ဒါကြီးမဖျက်ရင်ဒါဖြစ်မယ်ဆိုတော့အဲ့တော့ကျွန်တော်သဘောတူပါတယ်လို့ပြောတဲ့အဆင့်အထိလက်မှတ်ထိုးပေးတဲ့အဆင့်ကိုကြိုးစားရမယ်နောက်တစ်ခါဆရာဝန်ကြီးတွေကလူနာတွေအများကြီးအများကြီးကြည့်ရကျွန်တော်နားရတဲ့ကလည်းဖိုက်ကလီနာလည်းဒီဆရာနဲ့ပြောတတ်တာနည်းနည်းကြီးရဲ့ဆရာပေါ့ခေါင်းမူလည်းဒီဆရာနဲ့ပြောတတ်တာလည်းအဲ့ဒါမျိုးကြီးကျွန်တော်ရှောင်ကြည့်ရမယ်အရင်ကသက်ဆိုင်ရာ primary care လို့ခေါ်တဲ့မူလအခြေခံဆောက်ရှောက်နေတဲ့မိသားစုဆရာတွေမှာအရင်တိုင်းမှာသူကလိုအပ်တဲ့ဆရာတွေကိုကျွန်တော်ကလွှဲပေးမှာပေါ့ ့မဟုတ်ဘဲနဲ့ပိုင်းနာလဲဟိုဆရာကြီးကိုပြရချင်တယ်အဲ့ဆရာကြီးကနားလည်းအောက်ပါပါလို့ဖြစ်ချက်ဖြစ်မယ်နှလုံးပါလို့ဖြစ်မယ်အဲ့တော့အဲ့ဆရာကြီးတော့ခင်ဗျမနိုင်တော့ဘူးသူကြည့်တဲ့နှစ်နာရီသုံးနာရီတည်းမှလူ300လောက်ရှိနေရတယ်အဲ့တော့အဲ့ဆရာကြီးကလည်းဘောင်းမူလာလေးလုပ်ပေးရတယ်သူကြောင့်ကြလားနှလုံးရောကသူကပိုင်းနာလဲလုပ်ပေးရတယ်ဟာလားဝါချုပ်တာလဲလုပ်ပေးရတယ်ဆင်နေဖြစ်ကုန်တာဆရာဝန်ကြီးပြတာလဲလူနာကိုအချိန်ပေးတာကိုကိုယ်ကမရှင်းနိုင်ရင်တော့ကိုယ့်ရဲ့တပည့်ပြန်ကိုထားပြီးတော့ဒီချင်းပြပြပေါ်မှာစားချောက်မှုခံရမယ်ပေါ့အချို့ဆရာဝန်ကြီးကတော့မနေ့စောကြီးထားအဲ့ဒါကိုဆေးရုံမှာသွားခွဲပြီးရတဲ့ဒုတိယဆေးရုံသွားခွဲနောက်ဆုံးဆေးရုံအစိုးရဆေးရုံမှာလောက်ရသေးတယ်။ညတဲ့ကြတဲ့အဲ့ဒါဆီယံဝေးကတဖြည်းဖြည်းနဲ့အေးကြီးပြက်လာတာပေါ့။အေးကြီးပြက်တယ်တော့ဆီယံဝေးရဲ့ဆုံးဖြတ်ချက်တွေမှားတယ်။တဖြည်းကလေးကအမားတွေဖြစ်ပြနေတာဆီယံဝေးလေးအေးကြီးကြတာတွေပါတယ်အလုပ်တွေပြန်လာတာပါတယ်ဆရာတယောက်ထဲမှာပြုံတိုးနေရပါတယ်။အကောင်းဆုံးကတော့မြန်မာနိုင်ငံဆေးကောင်စီပေါ့ဗျာ။ဆီယံဝေးကိုကြက်မှားပြီးတော့ကျွန်တော်ကလူနာတွေကိုလည်းကာကွယ်တဲ့အမြင်နဲ့ပေါ့လေ။ဆေးကောင်စီကလည်းလုပ်ဖို့လိုအပ်ပါတယ်။
ဟုတ်ကဲ့ဆရာ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။